ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာအရေးဆုံးဖြတ်ချက်ကိုမြို့သားညီညွတ်ရေးအစိုးရ NUG ကလည်းကျေးဇူးတင်ကြိုဆိုကြောင်းနဲ့နောက်ထပ်ပိုပြီးထျောက်တဲ့ရေးရည်ဆောင်ရွက်မှုတွေနဲ့အာဏာသိမ်းမြန်မာစစ်တပ်ကိုဖိအားပေးဖို့ကုလသမဂ္ဂဆိုင်ရာမြန်မာသားမကြီးဦးကျော်မိုးထွန်းကတိုက်တွန်းလိုက်ပါတယ်
။ The Security Council's work only begins with this resolution.It should remain more regularly.
လုံခြုံရေးကောင်စီရဲ့လုပ်ငန်းတွေဟာဒီဆုံးဖြတ်ချက်ချလိုက်မှစတင်တာဖြစ်ပါတယ်။မြမအရေးကိုဦးစားပေးလုပ်ငန်းစဉ်အဖြစ်နဲ့ပုံမှန်လှုပ်ဆောင်သွားကြဖို့လိုအပ်ပါတယ်။မြမပြည်သူတွေရဲ့အသက်တွေကိုကယ်တင်နိုင်ဖို့နဲ့ဒေတာတွေမတည်ငြိမ်မှုတွေထပ်တိုးမဖြစ်ပေါ်စေရေးအတွက်လုံခြုံရေးကောင်စီကပြသတဲ့ဆုံးဖြတ်ချက်တွေချဖို့လိုအပ်ပါတယ်လို့မနေ့ကလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ထွက်လာပြီးမှတာမကြီးဦးကျော်မိုးထွန်းကပြောသွားခဲ့တာပါ။အခုဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအတွင်းဆိုးဝါးတဲ့အကြမ်းတဲတွေနဲ့ပတ်သက်လို့လုံခြုံရေးကောင်စီရဲ့အရေးယူဆောင်ရွက်မှုတိုးတက်လာတာကိုပြသတာဖြစ်တယ်လို့မြန်မာစစ်တပ်ဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ချင်းချောက်နေတယ်ဆိုတာကိုလည်းပြသလိုက်တာဖြစ်တယ်လို့တာမကြီးဦးကျော်မထွန်းကပြောပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ပေါ်ထွန်းလာရေးအတွက်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရောမြန်မာအရေးမှာပါဝင်ပတ်သက်နေသူအားလုံးကပါဒီဆုံးဖြတ်ချက်ကိုအများဆုံးအကောင့်တွေဖော်ပြကြဖို့လဲတာမကြီးဦးကျော်မထွန်းကတိုက်တွန်းခဲ့ပါတယ်ဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဒီဆုံးဖြတ်ချက်ကိုအရင်တည်ပြီးမြန်မာစစ်တပ်နဲ့သူ့ရဲ့ရာဇဝတ်ပြစ်မှုတွေကိုအများဆုံးဟန့်တားနိုင်အောင်နောက်ထပ်ပုံမထိရောက်ပြင်းထန်တဲ့လှုပ်ဆောင်မှုတွေချမှတ်သွားဖို့အမျိုးသားညီညွတ်ရေးအစိုးရ NUG ကတောင်းဆိုကြောင်းဦးကျော်မိုးထွန်းကတိုက်တွန်းပြောကြားခဲ့ပါတယ်ခင်ဗျာ